အကြမ်းဖက်မှုနဲ့ပတ်သက်နေတဲ့သူတွေကိုခိုလုံခွင့်နေထိုင်ခွင့်ပေးထားတဲ့အစအဦးတွေကိုတင်းစီမယ်လို့စစ်ကောင်စီအကြမ်းဖက်မှုတိုက်ဖြတ်ရေးဗဟိုအဖွဲ့ကထုတ်ပြန်လိုက်ပါတယ်။အိမ်ရှင်တွေအနေနဲ့အိမ်ငှားနေတဲ့သူတွေနဲ့ပတ်သက်တဲ့အကြောင်းတပ်ဆိုင်ရာအုပ်ချုပ်ရေးမှုယုံတွေကိုအတိပေးရမယ့်တာဝန်ရှိတယ်လို့စက်တင်ဘာလ9ရက်နေ့နေစွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။ဒီထုတ်ပြန်ချက်ကြောင့်အိမ်ရှင်တွေအတွက်ဘလို့များအခက်အခဲဖြစ်နိုင်ပါသလဲ။ရန်ကုန်ကလာတဲ့တရင်မက်ခင်ဖြူထွေးပြောပြပေးပါရှင်။
နေအိမ်တိုက်ခန်းတွေမှာဧည့်စင်းမတိုင်မဲငှားရမ်းနေထိုင်ပြီးအကြမ်းဖက်မှုကျူးလို့ရင်အဲ့ဒီနေအိမ်တိုက်ခန်းတွေကိုတပ်သိခံအဖြစ်သိမ်းဆည်းရမှာဖြစ်တယ်လို့စစ်ဆေးပေါ်ပေါက်ရင်နိုင်ငံတော်ဗန္နာအဖြစ်သိမ်းယူမယ်လို့စစ်ကောင်စီရဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဗဟိုအဖွဲ့ကစက်တင်ဘာလ9ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။အိရှင်တွေအနေနဲ့ကိုယ့်ရဲ့နေအိမ်တိုက်ခန်းတွေကိုငှားတော့မယ်ဆိုရင်ငှားမဲ့သူရဲ့ကိုယ်ရေးအချက်အလက်အထောက်အထားအပြည့်စုံကိုတပ်ဆိုင်ရာအုပ်ချုပ်ရေးမှူးယုံတွေမှာဧည့်စင်းတိုင်ဖို့နဲ့တနင်္လာဖြစ်စရာတွေ့ရင်တပ်ဆိုင်ရာကိုချက်ချင်းသတင်းပို့ဖို့တာဝန်ရှိတယ်လို့ထုတ်ပြန်ကြမှာဖော်ပြချပါရယ်။နေအိမ်တိုက်ခန်းတွေမှာနေထိုင်ပြီးအကြမ်းဖက်မှုကျူးလွန်တာတွေ့ရှိရင်နေအိမ်တိုက်ခန်းပန်ရှင်မှာလည်းတာဝန်ရှိပြီးတိစဲဥပဒေနဲ့အရေးယူသွားမယ်လို့သတိပေးထားပါရယ်။စစ်ကောင်စီကဩဂတ်လ1ရက်နေ့ကပြင်ဆင်လိုက်တဲ့အကြမ်းဖက်မှုဥပဒေအရအခုလိုအရေးယူသွားမယ်လို့ပြောဆိုလိုက်တာဖြစ်ပါရယ်။မန္တလေးနဲ့ရန်ကုန်မြို့တွေကနေအိမ်တချို့မှာသူတို့အဆိုအချမ်းဖက်သမားတွေနေထိုင်စရဲချပြီးလက်နက်ကင်တိုက်ခိုက်မှုတွေလုပ်ခဲ့တာကိုလည်းစက်တင်ဘာ9ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရန်ကုန်မြို့ဘက်ရထားပေါ်မှာရဲတပ်ဖွဲ့ဝင်9ယောက်တေဆုံးခဲ့တဲ့တိုက်ခိုက်မှုလုပ်ခဲ့သူတွေရန်ကုန်မြို့နေအိမ်တွေတိုက်ခန်းတွေမှာကာလတူငှားရမ်းနေထိုင်ခဲ့ကြတယ်လို့စစ်ကောင်စီထုတ်ပြန်ချက်မှာပြောထားပါတယ်။တာမျိုးတွေနောက်ထပ်ဖြစ်မှာကိုကောက်ွယ်ဖို့အင်ရှင်တွေမှာတာဝန်ရှိတယ်လို့အချမ်းဖက်မှုတိုက်ဖျက်ရေးဗဟိုအဖွဲ့ကထုတ်ပြန်တဲ့အပေါ်တာမွေမြို့နယ်ကတိုက်ခန်းပန်ရှင်တူကတော့မဖြစ်သင့်ဘူးလို့ပြောပါတယ
်။သူတို့လောက်ခိုင်းတာရောကျွန်တော်တို့ဘယ်လိုလုပ်ပေးရမလဲ။မဖြစ်ကိုမဖြစ်နိုင်တော့သူတို့ကခိုင်းတာ။လာငားတဲ့သူတွေကိုကျွန်တော်တို့ကတေချာစစ်စစ်ပြီးတော့မှတင်တာပါပဲ။တောက်ချုပ်ကြည့်တော့သူတို့ဘာလုပ်လဲဆိုတော့ကျွန်တော်တို့ဘယ်လိုလိုက်ကြည့်ရ။တခုခုဖြစ်တယ်ဆိုတော့အိမ်လဲတင်ခံရမယ်လူလဲဖမ်းတာ။သူတို့ကိုယ်အချက်လက်ကိုဖြစ်ပြီးလို့ပြောတာ။ဘလို့ကိုရေးချန်လက်မျိုးကျမတို့ကတောင်းအောင်ပါ။ဟိုတကယ်လို့မင်းလို့ဆိုဘသူကအဲ့ဒါကိုတည်ကြပြီမယ်။အဲ့တော့အခုကျမတို့မှာအိမ်လည်းမငါတော့ငါလည်းမငါရဲ့တော့မဖြစ်နိုင်တာယူလောက်ခိုင်းနေတဲ့ဥစ္စာကြီးတော့ကျမတို့လည်းဘလို့လောက်အောင်မသိဘူး။စိတ်တွေလည်းဆင်းရဲ။
မြန်မာနိုင်ငံမှာဆင်အာနာရှင်အဆုံးသက်အောင်ခုခံတော်လှန်စစ်ပွဲစတင်နေပြီလို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကစက်တင်ဘာလ9ရက်နေ့ကကြေညာထားပါတယ်။ဒီစစ်ပွဲမှာတနိုင်ငံလုံးအတိုင်းအတာနဲ့တွန့်လန့်ကြဖို့လည်းတိုက်တွန်းထားပါတယ်။အခုခုခံတွန်းလှန်စစ်ပွဲစပြီလို့ကြေညာထားတဲ့အချိန်အခုလိုအိမ်ငှားသူတွေအပေါ်သတိပေးချက်ထုတ်တာနဲ့ပတ်သက်လို့တရားလွတ်တော်ရှေ့နေတဲ့ဦးကသူ့အမြင်ကိုအခုလိုပြောပါတယ
်။ရမ်းတယ်မဟုတ်တဲ့ဥပဒေမှာဟိုအဲ့ဒါတွေဒီနိုင်ငံမှာပြည်သူကြည့်ရမယ်ဆိုတော့ပါတယ်။ပါတော့အခုနောက်ပိုင်းလေသူတို့ကဒီပီရီယက်ဒီနဲ့ပတ်သက်တာကိုငါကကြားနေမစွဲတော့အပြင်ဘုတ်မှုတည်းရည်ဥပဒေပုံမှန်52နဲ့ဆွဲအဲ့တော့90နှစ်နဲ့ဆွဲလို့ရှိရင်အမှုနဲ့ပတ်သက်တဲ့သူစီးတွေပေါ့တိုက်ခန်းလို့စံမြေလို့အိမ်လို့အဲ့လိုမျိုးတွေကားတွေအကုန်လုံးကနိုင်ငံပိုင်းပြည်စိမ်းရတယ်။ပြန်ငါတဲ့လူတွေကကြားရဲဆုံးရှုံးတာပေါ့။နောက်တော့လည်းသူပြင်လိုက်ပြီးတယ်ဒီဒီပြည်ကဩဂုတ်ကတည်းကဆက်ပြီးတော့ပြန်ပေးမှုတက်တဲ့သူတွေပုံမှန်90နှစ်မှာနောက်ကဆက်ပြီးတော့ပြန်ခန်းပြည်အစ်စ်ချက်တူလိုက်ပြီးတယ်။တိုက်တယ်မှာဆိုဒီအာဒီရဲ့လူကူရဲ့လူကားငါပေးတဲ့လူလာဟိုလက်ခံထားတဲ့လူဖွဲ့ပေးတဲ့လူဟိုစီဝီခံမာရီသုံးဝင်ပေးတဲ့လူအဲ့ဒါတွေကဖြတ်ခဲ့ထားတယ်ပြီးရင်အဲ့ဒါတွေကနိုင်ငံမှာတင်းမှုအစီအစဉ်ရှိရပါဘူးတနည်းပြောရင်တော့ဟို NUG နဲ့ CDF ကိုရပ်တည်မရအောင်လုပ်တဲ့သဘောပါပဲ
ဩဂတ်လ1ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတီဆဲအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေကိုထက်တိုးပြင်ဆင်ခဲ့ပြီးဒီထဲမှာအကြမ်းဖက်လုပ်ရတဲ့အတွက်ငွေကြေးထောက်ပံ့သူသတင်းပို့ဖို့ပြက်ကွက်သူတွေကို6-3နှစ်ကနေ9နှစ်အထိချမှတ်နိုင်တယ်လို့ဖြေဆွတ်ခဲ့ပါတယ်။အကြမ်းဖက်အုပ်စုဖွဲ့စည်းဖို့နဲ့အကြမ်းဖက်အုပ်စုတစ်ခုခုမှပါဝင်လှုပ်ရှားဆောင်ရွက်တာအဖွဲ့ဝင်တွေကိုဖမ်းဆီးရေးယူတာတွေမလုပ်ရအောင်ထိန်ချမ်းတာခိုးလုံပိုးအောင်ခွင့်ပေးတာအဆောက်အုံကိုအသုံးပြုခွင့်ပေးတာငွေကြေးထောက်ပံ့တာတနည်းနည်းနဲ့ကူညီတာစုဝေးခွင့်နဲ့စည်းဝေးပြုလုပ်ခွင့်ပေးတာတယူပို့ဆောင်ရေးစီစဉ်ဆောင်ရွက်ပေးတာအပြင်အကြမ်းဖက်လုပ်ငန်းတွေဆောင်ရွက်ရမှာဖြစ်စေတဦးဦးကိုပါဝင်စေဖို့တိုက်တွန်းစီရင်သိမ်းသွင်းတာဝါရဖြန့်တာနဲ့စုဆောင်းတာတွေကိုတွေးရှိရင်6-9နှစ်အထိချမှတ်နိုင်တယ်လို့ဥပဒေထဲမှာပြောထားပါတယ်။ရန်ကုန်မြို့အပါအဝင်မြို့တချို့မှာစစ်ကောင်စီကညဘက်အစင်းစစ်ချဖွေတာတွေကိုလည်းမကြာခဏဆိုသလိုလုပ်နေပြီးအစင်းစစ်ချိန်ဖမ်းဆီးခံရသူတွေလည်းရှိနေပါတယ်ရှင်။